အောက်တိုဘာလ22ရက်နေ့မှာလုပ်မယ့်ဂျပန်အဂရစ်နာရီတိုနန်တက်ပွဲအခမ်းအနားကိုနိုင်ငံတော်ဒဏ်ရာပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တက်ရောက်မယ်ဆိုတော့ဂျပန် NHK ရုပ်သံတင်ဌာနရဲ့ online သတင်းပို့မှာရေးထားပါတယ်။ဒေါက်ဆန်းစုကြည်ရဲ့ဂျပန်နိုင်ငံရှိစဉ်နဲ့ပတ်သက်ပြီးမြန်မာဆိုရဘက်ကတော့တရားဝင်ထုတ်ပြန်တာမရှိသေးပါဘူး။နိုင်ငံ200လောက်ကအထူးဧည့်သည်တော်တွေနဲ့နိုင်ငံတကာဖွဲ့စည်းတွေကိုနန်တက်ပွဲအခမ်းအနားတက်ရောက်ဖို့ကြေညာထားပြီးအဲ့ဒီထဲမှာနိုင်ငံ90လောက်ကအထူးဧည့်သည်တော်တွေနဲ့ဝန်ကြီးချုပ်ရှင်စွာဘီတွေ့ဆုံမှုအစီအစဉ်ထားတယ်လို့ NHK တင်မှာဖော်ပြထားပါတယ်။ဂျပန်နိုင်ငံရဲ့ထဏာကိုကူကပြီး NHK ကနာမည်တွေကဖော်ပြထားတဲ့တယောက်မှသူတွေမှာဒေါ်ဆန်းစုကြည်နဲ့အတူဖြစ်တဲ့ရှင်မင်းသားချောစင်တရုတ်တရုတ်ဝန်ကြီးချုပ်ဝမ်ချီရှန်တို့ပါဝင်ပါတယ်။တောင်ကိုရီးယားသမ္မတမွန်ဂျေအင်အခမ်းအနားတယောက်မှမဟုတ်ဘူးလို့ခန့်မှန်းထားကြပြီးသူကဝန်ကြီးချုပ်လီနက်ကျွန်းတယောက်ပဲရှိပြီးတော့ဝန်ကြီးချုပ်အဘိနဲ့ခဏတာတွေ့ဆုံမှရှိတယ်လို့ NHK ကရေးပါတယ်။ဒေါ်ဆန်းစုကြည်တကယ်တမ်းဂျပန်အင်္ဂလိပ်ပြည်နန်တပွဲကိုသွားရောက်မယ်ဆိုရင်ဒါဟာသူရဲ့လေးချိန်မြောက်ဂျပန်နိုင်ငံကြီးစဉ်ဖြစ်ပါလိမ့်မယ်။ရောက်တဲ့2ခုနှစ်ဤပြည်လာမှာပထမဆုံးအကြိမ်သွားရောက်ခဲ့ပြီးလူ့ဒေါ်ဒီမိုကရေစီအဖွဲ့ချုပ်အန်ဒီပါတီဦးဆောင်တဲ့အစိုးရတက်လာပြီးတဲ့နောက်2016ခုနှစ်နိုဝင်ဘာလမှာနိုင်ငံတော်အတမင်ရောက်ပုဂ္ဂိုလ်ဖြစ်ဂျပန်ဒုတိယကြီးစင်သွားခဲ့ပါတယ်။နောက်ဆုံးသွားခဲ့တာကတော့2018ခုနှစ်စက်တင်ဘာလကနေအောက်တိုဘာလဆန်းတိဖြစ်ပါတယ်။ဂျပန်နိုင်ငံဟာမြန်မာနိုင်ငံနဲ့ခိုင်မာတဲ့ဆက်ဆံရေးကိုတောင်းလျှောက်တည်ဆောက်လာခဲ့တဲ့နိုင်ငံတစ်ခုဖြစ်တယ်လို့အခုဆိုရင်စီးပွားရေးနဲ့ရင်းနှီးမြှုပ်နှံမှုဘက်မှာရောအကူအညီပေးမှုအပိုင်းမှာပါမြန်မာနိုင်ငံအတွက်အရေးပါတဲ့နိုင်ငံတစ်ခုဖြစ်လာနေပါတယ်။